ပဋိပက္ခရေဥရိယာတိပြောင်းလဲမှုတွေကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း18နိုင်ငံမှာငတ်မုတ်ခေါင်းပါမှုနဲ့ဆန္ဒရိက္ခာရှားပါမှုတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂစက်ပြိုးရေးနဲ့ဆန္ဒရိက္ခာအဖွဲ့ FAO နဲ့ကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP တို့ပူးတွဲမှတ်တမ်းပြုစုပြီးဇွန်လ5ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ငတ်မုတ်ခေါင်းပါမှုရင်ဆိုင်နေရတဲ့နေရာများဆိုတဲ့အစီအခံစာမှာအဲ့ဒီလိုဖော်ပြထားတာပါ။စင်ခန်းစာအရမြန်မာနိုင်ငံဟာလည်းအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အထူးဆိုရင်ရတဲ့ကွန်ဂိုစီးရီးယားနဲ့ယီမင်နိုင်ငံတို့နဲ့အတူပါဝင်နေပြီးအဆိုရင်ရဆုံးနိုင်ငံကတော့ဟေတီဖြစ်တယ်လို့ဆိုပါတယ်အာဖရိကတိုက်တွင်းကမာလီတောင်ဆူဒန်နဲ့ဆူဒန်နိုင်ငံတို့အပြင်ပါလက်စတိုင်းဒေသတို့ဟာလည်း2024ခုနှစ်အစီရင်ခံစာမှာအထူးဆိုရင်ရတဲ့နိုင်ငံတွေအဖြစ်ပထမဆုံးအကြိမ်ပါဝင်လာပါတယ်ငတ်မုတ်ခေါင်းပါမှုရင်ဆိုင်နေရတဲ့နေရာအတော်များများမှာကြုံတွေ့နေရတဲ့ဆန္ဒရိက္ခာမလုံလောက်မှုဟာလက်နက်ကန်ပဋိပက္ခတွေအကြမ်းဖက်မှုတွေကြောင့်ဖြစ်တယ်ဆိုတာတွေ့ရှိရကြောင်း FAO ရဲ့အရေးပေါ်ကူညီကစရေးဌာနဒုတိယအကြီးအကဲဖလောက်ဝေါ်တာစ်ကပြောပါတယ်အလားတူပဲမိုးအလွန်အကျွံရွာသွန်းမှုနဲ့ဥရိယာတိဆိုးရတဲ့ဒဏ်တွေကလည်းဆန္ဒရိက္ခာရှားပါမှုကိုဖြစ်စေတယ်လို့အစီအခံစာမှာဖော်ပြထားပါတယ်ခင်ဗျ